ရန်ကုန်မြို့တော်ခမ်းမရှိမှာအမျိုးသားပညာရေးဥရင်ပြောင်းလဲရေးအတွက်ဆန္ဒပြတဲ့ကျောင်းသူကျောင်းသားတွေကိုလက်ပတ်နေဖို့အရက်သားတွေနဲ့အကြံဖတ်လူစုခွဲတာဒီကနေ့ဆိုရင်တစ်နှစ်တင်းတင်းပြည့်ပြီဖြစ်ပါတယ်။ဒီဖြစ်ရဟာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဘက်ကိုသွားနေပါတယ်ဆိုတဲ့ပြောဆိုချက်တွေအပေါ်ကိုအကြီးအကျယ်ဝေဖန်ထောက်ပြစရာဖြစ်ခဲ့တယ်လို့ဆိုဝါလာတဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုလည်းမီးမောင်းထိုးပြလိုက်တယ်လို့ဖြစ်ခဲ့ပါတယ်။ဒီအခြေအနေဟာစစ်မှန်တဲ့ပြည်ပြင်ပြောင်းလဲရေးတွေမြန်မာနိုင်ငံမှာတကယ်မရှိဘူးဆိုတာကိုနိုင်ငံတကာသိအောင်ပြလိုက်တာဖြစ်တယ်လို့အဲ့ဒီ2015ခုနှစ်မလ5ရက်နေ့ကမြို့တော်ခမ်းမအကြံဖတ်မှုအတွင်းမှာရိုက်နှက်ခံခဲ့ရသူတူဖြစ်တဲ့88မျိုးဆက်ကျောင်းသူမနုနုအောင်ကပြောပါတယ်
ကျမမလည်းပါတဲ့ဒီလိုမျိုးကျမစိတ်ထဲမှာအဲ့ဒီအဖြစ်ရကဒီပေါ့အာနာရှင်ပေါ့နော်ဒီပြီးခဲ့တဲ့အစိုးရတစ်လျှောက်လုံးဒီနိုင်ငံတကာအထင်နဲ့ပြန်ကြားနေတဲ့ရင်းနှီးပွဲကိုခွာချနိုင်နေလို့ကျမမှတ်ယူပါရဲဒါတကယ်အကြောင်းလေးဝင်လို့ရှင်းလားမလို့ရှင်းလားဆိုတာတတိပြလိုက်တဲ့ပြချက်တစ်ခုပါဒီချိန်မှာတော့ပုံမှန်ညနေနိုင်ငံတကာဝင်ရောက်လာပြီးတဲ့မီဒီယာတွေရှိနေလို့ရှင်းတာရောင်ချကြဒီလိုရှက်ထက်ရတာတော့စိတ်ချလို့တဲ့အနေအထားတစ်ခုကိုသူတို့ခံပြီးလိုက်တာလို့ပေါ့အဲ့တတိပြချက်တိုင်းပဲဒီနေ့အထိမှာလက်ရှိနိုင်ငံရေးအခြေအနေပေါ့နော်
မြို့တော်ခမ်းမရှိကဒီလက်ပတ်နေဖို့အရက်သားတွေနဲ့အကြံဖက်လူစုခွဲတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတော်သမ္မတကစုံစမ်းရေးကော်မရှင်တရက်ကိုဖွဲ့စည်းလိုက်ပေမဲ့အဲ့ဒီကော်မရှင်ရဲ့ဥက္ကဋ္ဌကိုပြည်ထောင်စုဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းဦးဆောင်ခန့်အပ်ခဲ့တာမို့ဒီကော်မရှင်အပေါ်ကိုလည်းဝေဖန်တဲ့နေပွက်လို့ရိုက်ခဲ့ပါတယ်ဒါပြင်လည်းဒီကော်မရှင်ကနိုင်ငံတော်သမ္မတထံကိုစုံစမ်းတွေ့ရှိချက်တွေအစီရင်ခံစာတင်ခဲ့တယ်ဆိုပေမဲ့ထိရောက်တဲ့အရေးယူမှုတွေမတွေ့ရဘူးလို့ Equality မြန်မာအဖွဲ့ရဲ့ Director ဦးအောင်မျိုးမင်းကထောက်ပြပါတယ်
။ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့တစ်နှစ်ပြည့်ပြီနဲ့အချိန်ကြီးလက်ပတ်နေရဲ့တရားလက်လွတ်လုပ်ဆောင်မှုတွေကိုမဖော်ထုတ်နိုင်သေးဘူး။အဲ့ဒီကိစ္စကိုဘယ်သူတွေကနောက်ကကြိုးကင်တယ်ဆိုတာမသိသေးဘူး။အဲ့တော့အစိုးရတရက်ကကိုယ်ကိုယ်တိုင်လူခွင့်ကိုလေးစားဖို့လိုအပ်တယ်လို့လူခွင့်ရေးကျင့်သုံးတဲ့သူတွေမှာအကြမ်းဖက်တဲ့သူတွေကိုဖော်ထုတ်ပြီးထိုက်တင်တယ်လို့အရေးယူလို့အပ်နေတယ်။အခုတစ်နှစ်ပြည့်ပြီနဲ့ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမှအရေးယူမှုမရှိဘဲနဲ့စီကမ်းမဲ့လဲဆန္ဒပြတဲ့သူတွေကိုပဲပြစ်မှုနဲ့ဆွဲနေတဲ့အရာကိုယ်တိုင်ကကျွန်တော်တိုင်းပြည်မှာတရားဥပဒေစိုးမိုးရေးတရားစီရင်မှုခိုင်မာမှုမရှိသေးဘူးဆိုတာကိုအထင်ရှားထောက်ပြနေတာဖြစ်ပါတယ
်။တပ်ပြင်လဲအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်တောင်းဆိုကြတဲ့ကျောင်းသူကျောင်းသားတွေကိုလက်ပတ်မ်းမှာအကြံဖက်ဖြုတ်ခွင်းခဲ့တာဟာအခုဆိုရင်တစ်နှစ်ပြည့်တော့မှဖြစ်ပြီးတော့ဒီဖန်ဆီးထားတဲ့ចောင်းသူចောင်းသားနဲ့အရက်သားတွေကိုလည်းဒီပုံမှန်78လို့ဟာမျိုးနဲ့ထပ်မံပြီးတရားစွဲဆိုနေတာတွေလည်းရှိနေပါတယ်
။မချမီကျွန်တော်တို့ဒါလည်းနောက်ထပ်တစ်နှစ်ပြည့်မဲ့နှစ်ပတ်လည်းဖြစ်လာပါလိမ့်မယ်။10ရက်နေဆိုဖြစ်ပါလိမ့်။ဒီလူတွေကအမှန်တော့ကျွန်တော်တို့ဒီမတရားဖန်ဆီးခံထိတဲ့လူတွေကိုပြောလို့ရတယ်။အကျမ်းသတ်မှုမရှိဘဲနဲ့အရေးတန်ဘူးနဲ့ပောက်တာကိုအကျမ်းဖတ်တယ်။ဒုံးနဲ့ရိုက်တော့အကျမ်းမဖတ်ဘူးဆိုတဲ့ပုံစံမျိုးဖြစ်ချင်းကိုယ်တိုင်ကမတရားစွဲချက်တွေကျွန်တော်သိနိုင်ပါတယ်။အဲ့ဒါကြောင့်မလို့ဒီကိစ္စတွေကဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့မတရားတဲ့မှုကြောင့်ဖန်ဆီးခံမသင့်ပါဘူးအမှုရင်ဆိုင်စရာမလိုပါဘူးအဲ့ဒါကြောင့်မလို့ဒီကိစ္စကိုနောက်ထပ်အစိုးရအနေနဲ့အရေးတူဖြေရှင်းရမယ်အကြောင်းအရာလို့ဖြစ်အောင်ဖြစ်တယ်ဆိုတာကျွန်တော်အသိပေးချင်ပါတယ်ပြည်သူလူထုအနေနဲ့တရားတဲ့ဥပဒေကြီးကြားထမ်းနိုင်ဖို့အတွက်မှန်ကန်တဲ့အစိုးရကိုသူတို့လက်ခံပြီးတော့ရွေးချယ်ကြတာဖြစ်ပါတယ်အဲ့တော့အစိုးရတရားရဲ့တာဝန်ထဲမှာဒါတွေကိုကျွန်တော်အမြန်ဆုံးလှုပ်ဆောင်ပေးဖို့အမြန်ဆုံးပြန်လှည့်ပေးဖို့လည်းတိုက်တွန်းချင်ပါတယ်လှုပ်ဖို့လည်းတာဝန်ရှိရဲ့လို့ကျွန်တော်ထပ်လောင်းပြီးတော့အသိပေးချင်ပါတယ်
အခုဆိုရင်88မျိုးဆက်ကျောင်းသူမနီလာတိုင်းအပါအဝင်တက်ကြွလှုပ်ရှားသူတွေကိုငင်းကျန်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာပုံမှန်88တွေနဲ့ဖမ်းဆီးအရေးယူနေတာတွေလည်းရှိနေပါတယ်။ဘာကြောင့်မလဲဆိုတဲ့အပေါ်ကိုတော့ဦးအောင်မျိုးမင်းရဲ့သုံးသပ်ချက်က
အစိုးရတစ်ခုကြောင်းတဲ့အချိန်မှာအရင်ဆုံးကဖြစ်ခဲ့တဲ့အရာတွေကိုကောက်အောင်မလုပ်ချင်ပုံမဆိုးတော့အောင်ဆက်ခတ်ခတ်သွားတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။အဲ့တော့ဒီကိစ္စတွေကသူတို့ဒီမှာလှုပ်ဆောင်ခြင်းကနောက်ထပ်အစိုးရဘက်မှဝင်ထွက်ဝင်သွေးဖြစ်အောင်လုပ်ဆောင်တယ်လို့ကျွန်တော်သုံးသပ်ချင်တယ်။နောက်ထပ်တစ်ခုကတော့ဒီနောက်ထပ်အစိုးရနဲ့ဘာလုပ်တင်လဲဆိုတော့ဒီလိုမျိုးမတရားဖန်ဆီးပြီးတော့အမှုရေးဆိုင်နေရတဲ့သူကိုအမြန်ဆုံးလှည့်ုံနေမှာပဲလူရင်တစ်မျိုးမလူရင်တစ်မျိုးဆွဲပြီးတော့ဖန်ဆီးနိုင်တဲ့မတရားတဲ့ဥပဒေရေးစုစီရဲ့ပုံမှန်78 79ပါဝင်တခြားသောမတရားဥပဒေတွေကိုအမြန်ဆုံးဖြတ်သိမ်းမှပြည်သူလူထုမှလုံခြုံမှုရှိမှာပါ
။ဒါကတော့လူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တစ်ခွဲဖြစ်တဲ့ Equality မြန်မာအဖွဲ့က Director ဦးအောင်မျိုးမင်းပြောပြသွားတာပါရှင်။မြန်မာနိုင်ငံမှာစစ်မှန်တဲ့အပြောင်းအလဲတွေကိုရဖို့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့ကအဓိကဖြစ်တယ်လို့လည်း88မျိုးဆက်ကျောင်းသူမနုနုအောင်ကထောက်ပြပါတယ်
ကျမတို့ဒီနိုင်ငံရေးရှင်တွေကပြောကျမတို့ဖြစ်ရတဲ့ဒီတိုင်းနဲ့ရှိရကျမတို့အနာရှင်တွေကသူတို့ပြုတ်မှုရဲဒါပေမဲ့သူတို့ပြန်ပြောင်းတင်းနေမဲ့ဆက်နေတယ်တကယ်အဖြစ်ဆိုင်အထောင်လေးရောက်သွားတယ်သူတို့ကတော့ဟိုပေါ့ညနေပြောင်းတက်ရဲတယ်ပေါ့နော်အခုချိန်ကြီးကဒီတိုင်းနဲ့ရှိနေတဲ့ကြောင့်ကျမတို့အတွက်တော့ဒါဟာကျမတို့ကြုံနေကြပြဿနာတစ်ခုပေါ့နော်ကျမတို့ဒါမှလက်ပဲနေကျမတို့ကရိုက်ခံနေရတာအခုလူသိမှုတွေကိုပါကြီးလို့နောက်တစ်ချိန်ဆရာမနဲ့ရောက်တော့သူတက်တဲ့လူသားမှုတွေတခုမှလည်းဟိုအခုဒီပေါ်မထုတ်သေးဘူးနော်အဲ့လိုလူခွေချိုးပေါက်မှုအောင်များစွာမြန်မာနိုင်ငံထဲမှာ machine ni macam ni, macam ni ni, sebab ni ada ni macam ni ni. Kalau ni ni nak jadi macam solusian ni, cuma tu kita tu ni luar tu ada orang lari dah ni. Nanti kalau siapa ni macam ni, ni sebab ni ada dia bawa mobil dia. Tu yang ni ni, dia ni tu dia tu dia ni mana mula ni dia ni asal jenama macam ni. Kalau dia tu ni tu dia ni baru tahu tu ni asal ni.
Natasanga Gunimalanga, Muro Kamashiga, Lepani, Yatari, Net, Jampa, Pukwing, Nibi, Kanago, Jana Damga, Puinika, Shangunga, Muro Kamashima, Digini, Jimbagate, Pansi, Cantayar, and Nangay, Jendari, Lupi, Otogole, Dansu, Jabarish.